အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်အတွင်းအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကိုအမေရိကန်စစ်အခြေစိုက်စခန်းထဲမှာလုပ်ခဲ့တာကိုထောက်ပြပြီးပါကစ္စတန်နိုင်ငံသားရေးဝန်ကြီးကဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့ပါကစ္စတန်ရဲ့ရည်တည်ချက်ကိုလည်းပါကစ္စတန်လွှတ်တော်မှနိုင်ငံသားရေးဝန်ကြီးကပြောသွားခဲ့ပါတယ်။ VOA သတင်းတောက် IS Girl ရဲ့သတင်းလွှာကိုကိုချော်သိန်းကပြောပြပါမယ်ရှင်။
အာဖဂန်နစ္စတန်မှာအမေရိကန်ရဲ့လူညုံရေးဆိုင်ရာလုံခြုံရေးမောင်းမြင်မှုဟာဒီသတင်းပတ်တွင်ဝန်ကြီးတီလာဆန်ရဲ့အာဖဂန်နစ္စတန်ခီးစဉ်အတွင်းဖြစ်တည်ခဲ့တာတွေကသက်သေပြနေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကပြောတာပါ။ဝန်ကြီးတီလာဆန်ဟာအမေရိကန်စစ်အခြေစိုက်စခန်းကနေအပြစ်မထွက်နိုင်ပဲအာဖဂန်ခေါင်းဆောင်တွေနဲ့အဲ့ဒီစခန်းထဲမှာပဲတွေ့ခဲ့ရတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးခေါ်ဝါဂျာအာဆစ်ကကြာသပတေးနေ့မှာပြောပါတယ်။အာဖဂန်နစ္စတန်မှာတိုက်ခိုက်လာတာ16နှစ်ကြာလာပြီဖြစ်ပေမဲ့အမေရိကန်ရဲ့မအောင်မြင်တဲ့အခြေအနေတစ်ခုလုံးကိုဒီဖြစ်တဲ့ကပြောနေတယ်လို့ပါကစ္စတန်လွှတ်တော်နိုင်ငံရေးရာကော်မတီမှာဝန်ကြီးအာဆစ်ကပြောခဲ့ပါတယ်။အမေရိကန်ပြည်တော်စုနဲ့ပါကစ္စတန်ကြားဒန်းလူညီမျှတဲ့သတ်မှတ်ချက်တွေအပေါ်မှာပွင့်လင်းမြင်သာတဲ့ဆက်ဆံရေးဖြစ်ဖို့ကြိုးစားနေပြီးအကြမ်းဖက်ဝါဒတိုက်ခိုက်ရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့အဆင်သင့်ပဲလို့လည်းဝန်ကြီးအာဆစ်ကဆိုပါတယ်။ဒါပေမဲ့အထုတ်ချာအာဏာပိုင်မှုကိုထိခိုက်မခံသလိုပါကစ္စတန်ကိုတရားခံစာပြောဆိုတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။ဝင်းကြီးတီလာဆန်ဟာတနင်္လာနေ့ကအာဖဂန်နစ္စတန်ကိုသွားခဲ့ပြီးနှစ်နာရီကြာနေခဲ့ပါတယ်။အဲဒီအချိန်တွင်ကဘူးမြို့တော်မြောက်ဘက်60ကီလိုမီတာလောက်ဝေးတဲ့ဘာဂရမ်အမေရိကန်စစ်အခြေစိုက်စခန်းထဲမှာအာဖဂန်သမ္မတအက်ရှရဖ်ဂါနီနဲ့သူ့ရဲ့ညီညွတ်ရေးအစိုးရအဖွဲ့တွေကထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။စစ်စခန်းထဲမှာတွေ့ဆုံမှုစီစဉ်ရတာဟာလူညုံရေးကြောင့်လို့တာဝန်ရှိသူတွေကအကြောင်းပြပါတယ်။အင်္ဂါနေ့မှာတော့ဝင်းကြီးတီလာဆန်ကပါကစ္စတန်ကိုခီးဆက်ပြီးဝင်းကြီးချုပ်ရှာဟစ်ခါဂန်အဘစီဦးဆောင်တဲ့ပါကစ္စတန်အရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအကြောင်းအရာမျိုးစုံပေါ်အသေးစိတ်ဆွေးနွေးခဲ့ပါတယ်။ပါကစ္စတန်မှာအခြေစိုက်လှုပ်ရှားနေတဲ့စစ်သွေးကြော်တွေနဲ့အကြမ်းဖက်ဝါဒီတွေကိုရှင်းလင်းရေးပါကစ္စတန်ကပူပြီးလှုပ်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကိုဝန်ကြီးတီလာဆန်ကထပ်ပြောခဲ့ပြီးအာဖဂန်ငြိမ်းချမ်းရေးနဲ့ပြည်နယ်တည်နယ်ရေးဆိုင်ရာကြိုးပမ်းမှုတွေမှာပါကစ္စတန်ကပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။တာလီဘန်နဲ့ဟက်ဂါနီဂွန်ရဲ့အဖွဲ့တွေကိုပါကစ္စတန်ကနေရာပေးထားပြီးလျှို့ဝှက်ဆက်ဆံရေးဆက်ရှိနေတယ်လို့စွပ်စွဲခံထားရတာပါ။ဒီစစ်သွေးကြောအဖွဲ့နှစ်ဖွဲ့လုံးဟာအာဖဂန်နစ္စတန်မှာအပြင်းထန်လက်နက်ကင်တိုက်ခိုက်နေကြတာပါ။အာဖဂန်တာလီဘန်အဖွဲ့ဟာသူတို့ရဲ့စခန်းတွေကိုအာဖဂန်ဗက်ချန်းနယ်စပ်ကိုရွှေ့ထားပြီးဖြစ်တာကြောင့်ဒီအဖွဲ့အပေါ်ပါကစ္စတန်ရဲ့ဩဇာလွှမ်းမိုးမှုကမရှိတော့ဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာပွင့်လင်းပြီးအပြန်အလှန်ဆွဆွဲတာတွေမရှိဘဲရင်းနှီးနှီးရှိခဲ့တယ်လို့ဝန်ကြီးအာဆစ်ကအောက်လွှတ်တော်ကိုဗိုလ်ဒူးနေမှာအစီရင်ခံတင်ပြခဲ့ပါတယ်။ခိုင်မာတဲ့ထောက်လှမ်းရေးအခြေလက်တွေကိုအမေရိကန်ကပေးမယ်ဆိုရင်သူမျိုးပေါ်မှာရှိတဲ့ဘယ်လိုစစ်သွေးကြောအဖွဲ့ကိုမဆိုနှိမ်နှင်းမယ်လို့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပါကစ္စတန်ကပြောခဲ့တဲ့အကြောင်းဝန်ကြီးအာဆစ်ကပြောပြီးစစ်သွေးကြောအဖွဲ့တွေကိုပါကစ္စတန်ကသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတာကိုလည်းထပ်ပြီးငြင်းခဲ့ပါတယ်။ဒါပေမဲ့လည်းသူတို့စစ်ပွဲကိုသူတို့ကိုယ်စားကျွန်တော်တို့ကတိုက်ပေးစီခြင်းနဲ့ဆိုရင်တော့ဒါကလက်ခံနိုင်ပွဲရာမရှိဘူးလို့ဝန်ကြီးအာဆစ်ကပြောပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်ရေးပါကစ္စတန်ရဲ့လူဆောင်ချက်တွေဟာရလက်ကောင်းတွေထွက်ထားပြီးနိုင်ငံတော်လူညိုရေးတိုးတက်လာခဲ့တယ်လို့လည်းဆိုပါတယ်။ဒေသတွင်းမှာဩဇာကြီးတဲ့နိုင်ငံတွေရှိနေတယ်ဆိုတာအမေရိကန်ကိုကျွန်တော်တို့ပြောခဲ့ပါတယ်။အဲဒီနိုင်ငံတွေကအမေရိကန်နဲ့ဆက်ဆံရေးကောင်းမရှိလာပါဘူး။ဒါပေမဲ့အာဖဂန်ကိစ္စမှာသူတို့လည်းပတ်သက်နေပါတယ်လို့ရုရှားနဲ့အီရန်နိုင်ငံတွေကိုယဉ်ညွန့်ပြီးဝန်ကြီးအာဆစ်ကပြောပါတယ်။ဒီနိုင်ငံစလုံးကတာလီဘန်တွေနဲ့ဆက်ဆံရေးရှိနေတယ်ဆိုတာလူသိရှင်ကပြောထားတာပါ။အာဖဂန်ပြည်ပကကိုဖြည့်ဆင်းရေးနဲ့ပတ်သက်လာရင်ဒီနိုင်ငံတွေရဲ့အခန့်ကဏ္ဍကိုခြံထားလို့မရဘူးလို့ဝန်ကြီးအာဆစ်ကပြောခဲ့ပါတယ်ခင်ဗျာ။